မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုင်းစီစဉ်မှာတော့နှစ်တကူညဒီရန်ကုန်မြို့နယ်မှာလူငယ်တူကိုအုပ်စုလိုက်ထိုးချိတ်ရိုက်နေရတာကနေတည်ဆုံးခဲ့တဲ့အဖြစ်နဲ့ဆက်ဆက်ပြီးတော့ဒီမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအခြေအနေကိုဆွေးနွေးမှာဖြစ်ပါတယ်ဒီလိုစိတ်မကောင်းစရာဖြစ်ရမျိုးတွေမြန်မာနိုင်ငံမှာဘယ်လောက်များကြုံနေရသလဲအကြီးတန်းတဲ့ဒီလိုဖြစ်ရမျိုးတွေကိုဟန်တားနိုင်မှုတရားဥပဒေစိုးမိုးဖို့ဆိုရင်ဘာတွေလုပ်ဖို့လိုမလဲဆိုတာကိုကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်အခုတော့ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းလေလိုင်းပေါ်မှာရောက်နေကြပါပြီအရင်ဆုံးကတော့ကျွန်တော်ဒီလူခွေရှင်းနေရေးဖြစ်တဲ့ဦးသိန်းတန်းဦးရဲ့သဘောထားကိုလည်းကြားချင်ပါတယ်ဆိုတော့ဒီတရုတ်ဆောင်ကိုအောင်ရဲထွေးတည်ဆုံးတဲ့ကိစ္စကတော့ဒီမြန်မာနိုင်ငံမှာဒီထုတ်ပြတဲ့လူမှုကွန်ရက်တွေမှာတော်တော်လေးလေးဟိုးလေးတွေဖြစ်ခဲ့ပါတယ်ဆိုတော့ဒီလိုအမှုခင်းမျိုးတွေလူမြင်ကွင်းမှာလဲရဲစဲဖြစ်မျိုးတွေကမြန်မာနိုင်ငံမှာဘယ်လောက်တော်များဖြစ်နေလဲဆရာဦးသိန်းတန်းဟိုဒီလလန်းမီလောက်ပြောပါဦးခင်ဗျာ
ဟိုဒီ2019ကတော့ဗျာစလာတဲ့ရင်တကိုပေါ့နော်ဆရာဦးကိုနီကိုလူမြင်ကွင်းမှာလဲရဲစဲလူမြင်ကွင်းနေရင်းကြောင့်တော့အသက်ခံရရတာပေါ့နော်ဒါကျွန်တော်တရားဥပဒေစိုးမိုးကိုဘယ်လောက်ပြက်ပြားနေသလဲဆိုတာကိုပြတာနော်အခုလည်းလာပြန်ပြီပေါ့ဗျာနောက်တစ်ယောက်ကိုဒီလိုပဲလူလည်းကောင်မှဖြစ်ပြီးတော့ကံချောက်ရက်နေပြီးတော့လုပ်တယ်ဆိုတာနံပါတ်1ကတော့တရားဥပဒေစိုးမိုးမှုကင်းမဲ့နေတယ်အနှစ်ကတော့တရားဥပဒေကိုလေးစားလိုက်နာဖို့အတွက်လေးစားလိုက်နာရမယ်ဆိုတော့အသည့်ဟာကျွန်တော်တို့ပြည်သူတွေမှာအတော်ချို့ယွင်းနေတယ်ဆိုတဲ့အချက်တွေလည်းပေါ်တယ်ဗျအဲ့တော့အဲ့ဒီအချက်တွေကိုကျွန်တော်နှစ်မျိုးစလုံးလုပ်ရမယ်ထင်တယ်ကာဝယ်တားဆီးတာကိုအသည့်ညပေးတာကိုလုပ်ဖို့လိုအပ်ပါလိမ့်မယ်ဒီလိုပြစ်မှုတွေကနေရာတကာမှာနေရာအနှံ့မှာစိုးရိမ်ပေါ်ရာဖြစ်နေတယ်လို့ကျွန်တော်ပြောချင်ပါတယ်
โอเคကျွန်တော်တို့တင်းစားဆရာဦးတီယာသွေးလည်းရှိနေပါတယ်ကိုတီယာသွေးရဲ့သဘောထားလည်းသိကြပါတယ်ခင်ဗျာဒီတခုရှိတာလည်းဒီတရုတ်ဆောင်ကိုအောင်ရဲထွေးရတော့ဒီလူသူများတဲ့ပုံကိုတီယာလည်းဖြစ်တော့သူကိစ္စတော့ပုံပြီးကျေကျေလောင်လောင်ဖြစ်တာပေါ့လေဒါပေမဲ့ဒီလိုမျိုးတခြားဒီလူသူမများတဲ့သူတွေချားထဲမှာလည်းဖြစ်ပြနေတဲ့ကိစ္စတွေရောဘလောက်များများရှိနေလဲကိုတီယာသွေးတီယာလောင
်โอเคဟောပေါ့နော်ကျွန်တော်လည်းဒီဆက်တဲ့နေရာပြောမယ်ဆိုနှိုင်းသားရလို့နေရာမျိုးမှာဒီလိုကိစ္စတွေလာလာတူပေါ့နော်ဒီလိုကျွန်တော်တို့တရားဥပဒေစိုးမိုးမှုမရှိတာနေရင်ကြောင်တော့မှကျွန်တော်တို့ဟိုတချို့လူပြတ်တဲ့နေရာတွေမတွားရဲတဲ့ကိစ္စတွေအများကြီးရှိတယ်ကျွန်တော်ဆိုရင်ဟိုပေါ့နော်အဒီလိုင်းသားမှာလည်းမိတ်ဆွေတွေတော်တော်များများရှိတဲ့အတွက်ကျွန်တော်ဆိုကြားရတဲ့ကိစ္စတွေတော်တော်များရှိတယ်အဲ့ဒီမှာဆိုရင် main ကလေးဆိုတော့နေကင်းနေရယ်ဒါလမ်းတွားရအောင်တော့မှဘေးကလိုက်ပြီးနောက်ဆက်တာမျိုးဘေးကနေလိုက်ပြီးတော့တခါလဲဟိုဘယ်လိုခေါ်မလဲဟိုသားပြောမယားပြောပြောတာမျိုးပေါ့နော်အဲ့လိုမျိုးရှိတယ်ရဲတိုင်ရဲကလည်းမလာရဲဘူးပေါ့နော်အဲ့လောက်ကြီးကျွန်တော်တို့ကြားရတယ်ဗျဟိုရဲတော်မလာရဲဘူးဆိုတော့အဲ့လိုနေရာမျိုးဆိုလို့ရှိရင်တခုခုဖြစ်ပြီဆိုလို့ရှိရင်ကျွန်တော်တို့မတွေးဝဲစရာပဲဗောနော်ဆိုတော့ဟိုပြောမယ်ဆိုလို့ရှိရင်ဗျာဟိုကျွန်တော်တို့စင်ကြေဘုံမှာအဲလူမီဒီယာဒီမှာဖြစ်တာတော့သဘောထားတစ်ခုဗောနော်ဘာလို့အဲ့ဒီဟာကကျွန်တော်တို့ဒီလက်လက်သားတွေဆေးရဲသားတွေချိန်မဲ့နေမဲ့နေရာဒီမှာအများစုနေထိုင်တဲ့နေရာဒီမှာကျွန်တော်တို့ရာသီဥတုကျွလွန်နာတွေကျွန်တော်တို့တရားဥပဒေစိုးမိုးရှိတာကသဘောတော်ပါဗောတမျိုးဒါကိုလည်းခြံတွေ့ရမယ်အဲ့ဟိုတနေ့ကကျွန်တော်တို့ဒီ night club မှာဖြစ်သွားတဲ့ကိစ္စကြတော့ကျွန်တော်လူငယ်တွေမှာကအခုတော့ပိုင်းကျွန်တော်သတိထားမိတာကကျွန်တော်လူတွေသွားတယ်လူတွေကူကြောင်းအကြောင်းဟာလေအခြေခံချက်ဖြစ်နေမှာကြာသူတို့တွေကမစင်မတင်လောက်တာဟောနောက်တစ်ခါလုတဲ့အခါမှာလည်းအတိုင်းအဆအမဲ့ပေါ့နော်ကျွန်တော်သတိထားမိတာဒီရုပ်ရှင်တွေထဲမှာလိုမျိုးတစ်ခါရေးအုပ်စုလိုက်ပေါ့နော်ဒီလိုမျိုးလက်လွန်ခြေလွန်ဖြစ်တဲ့ဒီဖြစ်တာကကျွန်တော်တို့ကဒီလူတွေသွားတခုတည်းတည်းမဟုတ်ဘူးကျွန်တော်မိသားစုတွေရဲ့ဒီကျွန်တော် family nature ပေါ့နော်မိသားစုများထဲမှာကျွန်တော်တို့ဒီနေ့ထိုင်နေကျွန်တော်တို့ဒီလူငယ်မှုစနစ်ကအစားကြောင်းလဲလာတဲ့သဘောတွေပါတယ်ကျွန်တော်တို့ဒီမိမဒီအတိုင်းဝိုင်းဆွေမျိုးတွေကလည်းကလေးတွေကျင်ကျေးအောင်မထိသိမ့်နိုင်ဘူးဗျာဥပမာအဖေနဲ့သားနဲ့ဆိုတော့ဖေကလည်းတက်တူးနဲ့သားလည်းတက်တူးနဲ့ဆိုတဲ့သဘောမျိုးဘယ်ကဖေဘယ်ကသားမတော့မသိတဲ့ဟာမျိုးတွေရှိတယ်ဆိုတော့ကျွန်တော်တို့ဒီလူဖွဲ့စည်းကတော်တော်ကြောင်းလဲလာတယ်ဆိုတော့ဟိုမိဘကလည်းသားသမီးကိုမနိုင်ဘူးပဝင်းညာလည်းမနိုင်ဘူးဆွေမျိုးကလည်းမနိုင်ဘူးကျောင်းတွေမှာလည်းအဲ့လိုမျိုးမနိုင်ဘူးဆိုတဲ့ဟာမျိုးဖြစ်လာတော့ကလေးတွေကလည်းနေမှာအရင်ချမရှိတော့ဘူးအရင်သက်ဆိုင်ပေါ့နော်အိုးကိုဂျင်းတဲ့ဆိုင်တော့အတွေးခေါ်ရတော့ပူကောင်းလာတာမှန်တယ်။ဒါအမြင်တွေလည်းပူပြီးဆူရှာလာတယ်။တော်တော်ဘေးကကိုကျိုးအနေနဲ့ကလေးတွေမှာဆော့တော်လို့ဒီကိုမူရနှုတ်မူရရိုင်းတိုက်လာတယ်။ဆိုတော့ဒါအရေးအများကြီးရှိတယ်ဗျ။ဆိုတော့ထိမ့်သိမ့်မဲ့ဆိုလို့ကျွန်တော်ဥပဒေစုအောင်တစ်ခုတည်းအရင်ထိမ့်သိမ့်လို့မရဘဲနဲ့ကျွန်တော်တို့ဒီပညာရေးပေါ့နော်။နောက်ကမိဘလို့အတိုင်းဝိုင်းနဲ့ကျွန်တော်တို့ဝိုင်းပြီးထိရမယ်အတိုင်းတွေပါရှိပါတယ်ဗျ။ဟုတ်
โอเคเจซูบาเจนเราดิမြန်မာရေးတုံးသက်သူဦးစေရသူလည်းလေးလိုက်မှမှရှိနေပါတယ်ဦးစေရသူရဲ့သဘောထားကိုခင်ဗျာအခုလို့ကျွန်တော်ဒီလိုအကြီးတဲ့အယုတ်ဆိုးတဲ့အမှုခင်းနေဖြစ်နေရတဲ့အခြေအနေနဲ့ပတ်သက်လို့ဦးစေရသူသဘောထားလဲဆွေးနွေးပါအောင်ခင်ဗျာ
အဲဒီကောင်ကတော့ဟိုနာမည်ကြီးပုဂ္ဂိုလ်ဖြစ်တဲ့ကိစ္စဆိုတော့ကျွန်တော်ဟိုးလေးကြောဖြစ်သွားတာပေါ့ဆိုတော့ဟိုးလေးကြောဖြစ်သွားတဲ့ကိစ္စကတော့ဟိုတည်တဲ့လူကတော့တည်ပြီဒါပေမဲ့ဟိုနောက်တာမျိုးထပ်မဖြစ်အောင်သူ့အချက်ကနေပြီးတော့မှသူအချိန်မီမတည်ရအောင်ကျွန်တော်တို့ဘယ်လိုလုပ်ကြမလဲပေါ့နော်ဟုတ်ကျွန်တော်မြင်တာတော့ဟိုအဲ့ဖြစ်တဲ့အချိန်မှာလဲဒါချက်ချင်းမဖြန့်ဖြေးလိုက်တာပေါ့နော်ဒီလိုမျိုးရန်ဖြစ်ကြတယ်ထူးကြတိကြတယ်ဆိုတော့ night club တို့ပါလို့ဆိုရင်တော့ဒါတောက်တာစားရတွေကလည်းရှိတဲ့အခါကျတော့ဒါမျိုးဖြစ်နိုင်တယ်ပေါ့နော်ဖြစ်နိုင်တဲ့အခါကျတော့ဟိုဘလို့များကျွန်တော်တို့အဲ့မှာရှိနေတဲ့ဒီလုံခြုံရေးတို့ပါလို့ကဘလို့ဖြန့်ဖြေးလိုက်တယ်လေဒါဖြန့်ဖြေးတာနောက်ကျတာလားပေါ့နော်အဲ့အဲ့ဒါကတော့ကျွန်တော်တို့တစ်ချက်ပေါ့နော်ဒီ security ဘိုင်းနဲ့ပတ်သက်လို့လုံခြုံရေးနဲ့ပတ်သက်လို့ဒါကျွန်တော်တို့တွေမှာတော့အားနည်းတာတွေရှိတဲ့အခါကျတော့ဒါမျိုးများဖြစ်မလားပေါ့နော်အဲ့ဒါတစ်ချက်ပေါ့နောက်တစ်ချက်ကကျတော့ဟိုပျော်တဲ့အချိန်မှာဒါဟိုပျော်တာအပျော်လွန်ပြီးတော့လက်လွန်ချေလွန်နဲ့နောက်ဆုံးမှာတော့ဟိုအရွယ်ပဲဖြစ်သွားတာကြီးလည်းဖြစ်နိုင်တယ်ပေါ့နော်အဲ့ခါကျတော့ဒါမျိုးတွေမဖြစ်အောင်ကျွန်တော်တို့ဘယ်လိုလုပ်မလဲပေါ့နော်ဒီဟိုဥယျာစီဝါတွေသုံးတာတွေပါအများကျွန်တော်တို့ဒါlevel 3မို့အတွက်အလွယ်တကူခြေနေရများကျွန်တော်တို့ရှိနေသလားဒါမှမဟုတ်လူငယ်တွေကိုယ်တိုင်၌ကစိတ်ကကျွန်တော်တို့ပေါက်ကွဲလဲသလားပေါ့နော်ဒါတွေကတော့ဟိုရင်ကျိမှုတွေပါနေတယ်ကျွန်တော်တို့ကြည့်ရမှာပေါ့ဟိုဒီလိုနာမည်ကြီးပုဂ္ဂိုလ်မျိုးကြာတော့မှာပဲကျွန်တော်တို့အဝုံးဝုံးဆိုပြီးတော့အခုကျွန်တော်တို့ကဖြစ်ကြတယ်ဒါပေမဲ့တကယ်တမ်းကြာတော့လေလူမသိသူမသိနဲ့ဖြစ်နေတဲ့ဟာတွေရတယ်အားကြီးပဲပေါ့နော်ခုနကကိုစီယာပြောတဲ့တယ်မှာဆိုတော့ပါပါတယ်သူတင်တော့ကျွန်တော်ယောက်ျားလေးတွေကတော့ဘာပဲပြောဟိုကိုကာယာအားဖြင့်ဟိုဒီသဘောတရားကိုခန္ဓာတိဆောက်ပုံရကြတော့ဟိုလုံခြုံမှုတော့တန်ရှိတယ်ပေါ့နော်မိန်းကလေးတွေပါတယ်ဆိုရင်ပို့ပြီးတော့ကျွန်တော်တို့ဒါမျိုးဒီအန်နီရီကပို့ပြီးကျွန်တော်ရင်ဆိုင်ရတာများပါတယ်အဲ့ခါကျတော့ဟိုတရားဥပဒေစိုးမိုးရေးမှာတော့ကျွန်တော်တို့တီးတဲ့တော့လုံဖို့တော့လိုနေတယ်ပေါ့နော်ဟိုတနတ်တို့ပါတော့ကျွန်တော်တို့အဲ့လိုမျိုးတွေဆိုရင်နာတစ်ပိုင်းပေါ့နော်ဒီနိုင်ငံရေးနဲ့ပတ်သက်တဲ့လူတွေအဲ့အတန်တည်းဆိုရင်ရတာတပိုင်းဒါပေမဲ့အခုလိုမျိုးဒီတာမန်လူပေါ့နော်နိုင်ငံရေးနဲ့မပတ်သက်တဲ့လူတွေအတွက်ပါဒါအန်ရယ်ကဆိုရင်နေရတယ်ဆိုတဲ့ခါကျတော့တရားဥပဒေစိုးမိုးမှုကတော့ကျွန်တော်တို့ကနောက်တစ်ဆင့်တော့တွားဖို့လိုနေတာပေါ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့အခုဒီနေရာမှာအခုအကုန်လုံး၃ဟောက်စလုံးကစောစောပိုင်းမှာအခုထောက်ပြနေတဲ့တစ်ချက်ကစိတ်ဝင်စားစရာကောင်းပါတယ်ဒီအခုဟိုဖြစ်ဖြစ်ခဲ့တဲ့ကိစ္စကိုအခြေခံပြီးသုံးသပ်မယ်ဆိုရင်ဒီလူမှုရေးအရာဒီလူငယ်တွေကြားထဲမှာဟိုဇာတိတာပိုင်းစိတ်ဓာတ်ရေးအရာအပိုင်းဟိုကြာဆင်းလာတဲ့အခြေအနေကိုထောက်ပြတာကျွန်တော်သတိထားမိပါတယ်ဆိုတော့ဆရာဦးသိန်းသန်းကိုဒီလိုလူငယ်တွေဒီလိုမျိုးပေါ့လေစိတ်ဓာတ်ရေးအရာလူမှုရေးအရာမြင့်တင်မှုလိုအပ်တဲ့အခြေအနေမျိုးဟိုစိတ်ဓာတ်ရေးအရာပေါ့လေဇာတိတာပိုင်းအရာပဲဖြစ်ကြာဆင်းလာတာကဘလို့အခြေအနေတွေကြောင့်အခြေခံဖြစ်လာတယ်လို့ဆရာအနေနဲ့ရေးပူရသုံးသပ်နိုင်မလဲဆရာ
တော်နှစ်ချက်ပဲဒါလည်းတစ်ချက်ကတော့ကျွန်တော်တို့ခေတ်ဆက်ဆက်ကကျွန်တော်ဆက်အနာချင်းစတဲ့အမောင်တို့အောက်မှာကြခဲ့ရကြခဲ့တဲ့ခါပါလေဟိုကျွန်တော်တို့ပြည်သူလူထုကိုလည်းဒီအုပ်ချုပ်တဲ့ဆွေကရေးကြီးကြီးဟိုဆက်ချနိုင်မျိုးမရှိဘူးရိုင်းရိုင်းဆိုင်ဆိုင်နိုင်တဲ့စီးနဲ့ညီသိမ့်နဲ့လက်သိမ့်နဲ့ထောင်ချတယ်နန်းမော်ဖြစ်တယ်တရက်နဲ့ဖြစ်တယ်ဆိုတာတွေကအလုံးမျိုးစီစီမှာမြင်လာတာဒါဒီအချမ်းဖဲမှုတွေဟိုဒီကမကျွန်တော်တို့ဘဝမှာအလေးထားလို့ဖြစ်လာတာတစ်ချက်နော်အဒုတိယတစ်ချက်ကတော့ပညာရေးစနစ်ပေါ့ဗျာပညာရေးစနစ်မှာလည်းပညာရေးစနစ်ကကျွန်တော်တို့လုံလောက်တဲ့ရည်ကြီးမှုတွေနောက်တခါခုနလိုဥပဒေကိုလေးစားလိုက်နိုင်ရမယ်ဆိုတဲ့အချက်မျိုးတွေဟိုဒါသင်ကြားမပေးနိုင်ဘူးအုပ်ချုပ်နေတဲ့လူကလည်းပဲဥပဒေမလိုက်နိုင်ဘူးဥပဒေကဘယ်လိုပြဋ္ဌာန်းတန်းတော့ဒါဒေသမားတွေညီကိုမတရားသိမ်းတယ်တော့အကုန်ကိုယ့်အခွင့်အရေးတဲ့ကိုဒီလောက်ကင်ဆောင်ရွက်နေတဲ့လူကမတရားဖိနှိပ်တယ်ဥပဒေကအခွင့်အရေးတွေမပေးဘူးဆိုတော့ဥပဒေစိုးမိုးမှုမရှိဘူးဥပဒေကဘာမှမဟုတ်ဘူးလို့တာမန်ပြည်သူတွေစိတ်ထဲမှာခံစားလာနေရတဲ့အနေအထားမျိုးပတ်ဝန်းကျင်အခြေအနေရလူတွေရဲ့ယဉ်ကျေးမှုကိုမြင့်တင်ပေးနိုင်တဲ့ပညာရေးစနစ်ကိုစနစ်တကျတည်ဆောက်မပေးနိုင်ဘဲနဲ့ပညာရေးစနစ်ကြီးကဖျက်ဆီးခံထားတဲ့အခြေအနေမျိုးမှာတော့ဒီလိုစိတ်ဓာတ်မျိုးတွေဒီလိုအလေးထားတွေဒီလိုမဖွယ်မယားကိစ္စတွေပေါ်ပေါက်လာစေတဲ့ကြီးကံမြေကံဖြစ်တယ်လို့ကျွန်တော်မြင်နေတာ
။ဟုတ်ကဲ့ကိုတရားသွေးရဲ့သဘောထားခင်ဗျစောစောရဆရာဟုတ်တင်တန်းကတော့ဒီနိုင်ငံရေးဟိုဟိုလူမှုရေးစသဖြင့်ဟိုပြဿနာအခြေခံတွေကိုသူထောက်ပြသွားပါတယ်ဆိုတော့တချို့ကလည်းဟိုပြောကြတာကပေါ်လေးဟိုထောက်ပြရတယ်ရှိပဲကျွန်တော်ဒီသောတာရှင်တယောက်ပေးထားတဲ့ပေးစာနောက်ပိုင်းပေါ်ပြမယ်ထဲမှာဆိုလေဟိုထောက်ပြရတဲ့ချက်ရှိနေတာဒါလို့ပေါ့လေဟိုစီးပွားရေးခြေနေဟိုနှိမ့်ကြတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဟိုဆက်ဆက်နေတယ်ဆိုပြီးတော့လေစီးပွားရေးကိစ္စတွေကိုထောက်ပြရတယ်ရှိပဲဆိုတော့နိုင်ငံရေးလူမှုရေးစီးပွားရေးဘလို့အကြောင်းချက်တွေကြောင့်ဒါလို့လူငယ်တွေချားမှာဒါလို့ဇာတိတာပိုင်းရပါပဲဖြစ်စိတ်သက်ရေးရအားဖြင့်ပဲဖြစ်ဖြစ်ကြာဆင်းလာတဲ့ခြေနေတွေကြုံနေရတယ်ကိုစီယာသွေး
ဟုတ်ကဲ့ခင်ဗျာဟိုဒီကျွန်တော်ဆောပြောရဲစီးပွားရေးပြဿနာတို့နိုင်ငံရေးပြဿနာတို့ဆိုတော့ကျွန်တော်တို့ဒါဟိုလက်တလောဒီလိုမျိုးကျွန်တော်တို့ဒီရက်ဆက်ကြမ်းကြုတ်မှုတွေရောလားတော့ကျွန်တော်တို့တရားဥပဒေချိုးဖောက်မှုတွေရောဖြစ်စေနိုင်တဲ့အကြောင်းတရားတွေပေါ့နော်ဆိုတော့ဟိုဆရာဦးသိန်းသန်းလည်းဆောပြောသွားပြီးပါကျွန်တော်ဒီနေရာမှာတစ်ချက်ကလေးပဲထောက်ပြချင်တယ်အဲ့ဒါဘာလဲဆိုတော့ဟိုကျွန်တော်သတိထားမိတာအခုကလူတိုင်းလက်ထဲမှာဒီစမတ်ဖုန်းရှိပြီးရောကျွန်တော်တို့ဒီ website ဒီ internet ဒီကျွန်တော်တို့ဒီ Facebook ဆိုဟာမျိုး YouTube လိုဟာမျိုးတွေအားလုံးကြည့်နိုင်တယ်အဲ့ဒီလိုကြည့်တဲ့အခါမှာသူတို့ဘာတွေကြည့်လဲဆိုတော့ကျွန်တော်နောက်ပိုင်းဒီလူငယ်တွေရောလူကြီးတွေရောသတိထားပြီးကျွန်တော်ကြည့်တဲ့အခါကျဆက်ချက်ဆက်ဆက်ကြီးလိုတက်ဖြတ်တဲ့ကိစ္စတွေနှိမ့်ဆက်ခြင်းပဲတဲ့ကိစ္စတွေလည်းကြည့်ကြတယ်ချဲ့ကြတယ်တွေ့ရတာဒီလက်ခါကြတော့ဟိုကလေးလူတွေရဲ့စိတ်ထဲမှာဒါတွေအရင်တောက်သွားတဲ့လူတွေရှိတယ်လို့ဒါကိုမသိမလားစိတ်ကနေပြီးတော့ဟိုဆွဲလာတဲ့လူတွေလည်းရှိရတာဟိုကြည့်ရတာကြိုက်ရတဲ့လူတွေရှိတယ်မသိမလားစိတ်ထဲကနေဒီအလေးအထားတွေကိုသင်ယူမိတဲ့အသာဖြစ်သွားတဲ့လူတွေလည်းရှိတယ်ဒီပေါ်မှာဆိုရပြောသလိုပညာအခြေခံမကောင်းတဲ့လူတွေစီးပွားရေးအခြေခံမကောင်းတဲ့လူတွေဒီလိုကလေးတွေဒီကျွန်တော်တို့ဒီနောက်ကလောင်းကစားသမားတွေဟဲ့လား ဟိုနောက်တစ်ခါကျွန်တော်တို့ဒီငွေစေဝါဆွဲနေတဲ့ဒီလူငယ်တွေကောင်းတဲ့ဟိုဒီဟာတွေရောက်နေတဲ့ဟာကတော့လက်တလောစီပွားရေးမကြည့်နေတဲ့ကိစ္စလက်တလောဒေါသဆွဆရာဟလာနိုင်ငံရေးစီပွားရေးအခြေခံပေါ့နော်တပ်တနာတွေတွေ့တဲ့ခါကျတော့ဒါတည်းကသူမသိစိတ်ထဲမှာရောက်နေတယ်ဆိုတော့ပြောအပြုအမူတွေဒီရက်ဆက်မှုတွေချမ်းချုံမှုတွေကဘုံဆိုဒီခါလေးရောက်လာပြီးတော့အဲ့ဒီထဲအတိုင်းသူတို့လုံမိကြတဲ့သဘောရှိတယ်ဆိုတော့ကျွန်တော်တို့တိုင်းပြည်ကတကယ်တမ်းကျတော့ဟိုတော့မှသာပြောတာတခြားတိုင်းပြည်ရဲ့စာရင်ကျွန်တော်ဒီအင်တာနက်သုံးတာတော့ပိုပြီးလွတ်လပ်တဲ့သဘောရှိတယ်ဟုတ်လားဟိုကျွန်တော်တို့ဒီ section နဲ့ auto 12နဲ့ auto 16နဲ့ auto မကြည့်ရဆိုလဲကျွန်တော်ကဒါလေးကိုအင်္ဂလိပ်လိုစာတန်းထိုးတာပဲရှိတာကျွန်တော်တို့လူတိုင်းကြည့်တယ်ဒါတွေကလည်းတရားမဝင်ရနိုင်တဲ့အနေအထားရှိတယ်အဲ့တော့ကျွန်တော်တို့ကတော့ပြောတယ်ဒီဒီကလေးတွေရဲ့ဟိုလူငယ်တွေဖြစ်လူကြီးတွေဖြစ်ကျွန်တော်တို့ဒီတောင်ငယ်ပရင်းလိုကိစ္စမျိုးဖြစ်တယ်ဆိုတော့ဒီအကျိုးသက်တွေအများကြီးပါတယ်ဆိုတော့ကျွန်တော်တို့ဒီရက်ဆက်မှုတွေဥပဒေချိုးမောင်းမှုတွေဟဲ့လားမတရားပြုရှင်းမှုတွေကိုစစ်တော်ပေးနိုင်တယ်ကျွန်တော်တို့ software တွေပေါ့နော်အဲ့လိုဒီကျွန်တော်တို့ entertainment အမယ်လာလာကျွန်တော်တို့ social network ကပဲလာလာ internet ကပဲလာလာအဲ့ဒါတွေကျွန်တော်တို့အဆက်မပြတ်ကျွန်တော်တို့လုံးဝ control မရှိပဲလာနေတယ်အဲ့ဒါပြဿနာတစ်ရက်ပဲအဲ့ဒါကိုအစိုးရတနည်းတစ်ပုံပေါ့နော်ကျွန်တော်တို့ဒီတားကျွန်တော်ဒီ internet သုံးနေတာကိုဟဲ့လားတားစီးဖို့ပြောရမှာမဟုတ်ဘူးတင်းတင်းလျောက်ပတ်ဆိုတာကျွန်တော်တို့ဟဲ့လားကောင်းတဲ့ဘက်ကိုအတုံးချဖို့ပြီးတော့စူချိုးနေဖို့ဘယ်လိုလုပ်မလဲဆိုတာစဉ်းစားဖို့အချိန်နဲ့ကျွန်တော်တို့လွတ်ပေးတာဟဲ့လားဒီလိုမျိုးဖြစ်နေတာ50%နဲ့မကတော့ဘူးဆိုတော့ဒီလိုအချိန်နဲ့မျိုးမှာတော့ကျွန်တော်တို့ကဒီတိုင်းဆက်သွားနေတော့ဒီကစိုးဖို့ပဲရှိတယ်ဗျ
โอเคဟုတ်ကဲ့ကျွန်တော်တို့ဟိုတော့ဒီလို smartphone တွေပါတယ်တွင်းချင်းချင်းမရှိတဲ့ခေတ်ကကျွန်တော်ဗမာပြည်မှာဟိုတော့ဒီမှုဝင် channel တွေကတော့ဆိုရင်တော့မှာပဲဟိုမဖော်ပြရတဲ့သတင်းတွေတော်တော်များရှိတယ်အခုကတော့ဒီလိုကိစ္စမျိုးတွေက Facebook မှာအချိန်မျိုးဟိုတယောက်ကဖြန့်လိုက်တဲ့ဆိုရင်တယောက်ကဝင်ကြည့်လို့ရတဲ့အချိန်မျိုးတွေဖြစ်နေတာဟုတ်
ကဲ့တတ်တာဖြတ်တာရိုက်တာနှက်တာနှိပ်ဆက်တာတို့ကတော့အဲ့လိုမျိုးဆိုတော့ကြည့်ကြတယ်
ဟုတ်ကဲ့ဆိုတော့ကျွန်တော်ကိုစီရသူရဲ့သဘောထားကိုလည်းဆွေးနွေးစေချင်ပါတယ်ကိုစီရသူရဲ့သဘောထားကိုခင်ဗျအခုကျွန်တော်တို့ဒီလူငယ်တွေဘိုင်းမှာဒီဟိုစိတ်သက်ရေးရအရာကြာဆင်းလာနေအခြေအနေတွေကဘာတွေကိုအခြေခံပြီးဖြစ်လာတာလဲ
အကျွန်တော်တို့ကတော့ဟိုလူငယ်နဲ့ပတ်သက်ရင်တော့အခွင့်အရေးရှိတယ်ပြောတယ်ပေါ့နော်ကျွန်တော်တို့နိုင်ငံငယ်ရွယ်နိုင်ငံဖြစ်တယ်ဘာလို့လဲဆိုတော့အသက်ငယ်တဲ့လူကြီးကကျွန်တော်တို့အချိုးအစားများတဲ့အတွက်နိုင်ငံကဒါဖွံ့ဖြိုးတိုးတက်မှုလုံးမြန်သွားနိုင်တယ်လို့ကျွန်တော်တို့ပြောကြတယ်ဆိုတဲ့အခါကျတော့ဟိုဒီလူငယ်တွေကလူငယ်ဆိုတာကတော့ကျွန်တော်တို့လည်းလူငယ်ကနေကြီးလာတာဆိုတော့ဟိုခွန်အားရှိတယ်သူကတော်လှန်ခြင်းနဲ့စိတ်ရှိတယ်အဲစူးစမ်းခြင်းနဲ့ပြီးပေါက်ကွဲထွက်ခြင်းနဲ့ပေါ့နော်ဆိုတဲ့အခါကျတော့အဲ့ဒီစိတ်တွေကိုကျွန်တော်တို့လမ်းမှန်ပေါ်တည့်ပေးလိုက်ရင်ဒါအများကြီးကျွန်တော်တို့ကကောင်းသွားမှာပေါ့နော်ဗိုလ်ချုပ်တို့ဆိုလည်းငငယ်ရွယ်ရွယ်နဲ့သူတို့လုတ်ခဲ့ကြတာဥချုပ်ငိမ့်တို့ဘာလို့ဆိုလဲဆိုတဲ့အခါကျတော့ကျွန်တော်နေနေကတော့၃ခုပေါ့နော်သူ့ရဲ့စိတ်တွေဒီခွန်အားတွေပေါ့နော်စူးစမ်းခြင်းနဲ့စိတ်တွေကိုဘယ်ထဲကိုကျွန်တော်တို့ဖောက်ထည့်ဖို့လိုလဲဆို၃နေရာပေါ့နော်နံပါတ်၁ကတော့အားကစားပေါ့ဆိုတော့ဒီအမေရိကတို့ဘာလို့မှာဆိုလဲဒီလူမဲတွေနေတဲ့ African American တွေနေတဲ့ရပ်ကွက်မှာဆိုရင်ဒါအခြေအနေကတော်တော်ဆိုးတာပဲဒါပေမဲ့အားကစားဘက်ကိုလှည့်လိုက်တဲ့ခါကျတော့တချို့ဆိုတာဘတ်စကတ်ဘောအချော်မော်တွေကျွန်တော်တို့ဖြစ်လာတယ်ပေါ့နော်ဆိုတဲ့အခါကျတော့အားကစားတို့ဘာလို့ကျွန်တော်တို့ဒါပန်တီးပေးဖို့လိုတယ်ခွန်လန်းနေပါတယ်အားကစားခွင့်နေရာစသွားလို့လာလို့လွယ်အောင်ပေါ့နော်ကစားလို့လွယ်အောင်လို့နောက်တစ်ချက်ကပညာရေးပေါ့ခုနကပြောတဲ့ဒီဥသိဟာတွေလည်းပြောခဲ့တဲ့ smartphone တို့ပေါ့ဒါတွေကကျွန်တော်တို့တားလို့မရအောင်ကျွန်တော်ငယ်ငယ်တုန်းကဆိုဒါအခန်းထဲမှာပိတ်ထားလို့ရတယ်အခုအခန်းထဲကပိတ်ထားတယ် smartphone တုံးလို့ရတယ်ပေါ့နော်ဆိုတဲ့အခါကျတော့ဒါအခန်းပေါ့နော်အခန်းကတော့ဒီပညာရေးစာဖတ်ဖို့ဆိုတဲ့ဘက်ကိုကျွန်တော်တို့တွားဖို့လိုတယ်ဒီပညာရေးနဲ့အခန်းရှိတာရင်တော့ဘယ်ပဲလွတ်လိုက်လွတ်လိုက်ပေါ့နော်ဒါကျွန်တော်တို့ကဘာမှကြောက်စရာမရှိဘူးဘာပဲလာလာသူ့အနေနဲ့အသိဉာဏ်နဲ့ကျွန်တော်တို့စဉ်းစားဆုံးဖြတ်လို့ရတယ်နော်နောက်တစ်ခုကတော့ပါလဲဆိုတော့ကျွန်တော်အလုတ်ကင်ပေါ့အလုတ်ကင်မရှိရင်တော့ဘာဖြစ်လဲဆိုလူကစိတ်လေးတယ်အလုတ်ကင်ရှိတယ်ဆိုရင်ပတ်စံရှိတဲ့လူပဲဖြစ်ဖြစ်မရှိတဲ့လူပဲဖြစ်ဖြစ်အလုတ်ကင်လုတ်ထားတယ်ဆိုတော့တာဝန်ယူမှုတစ်ခုကရှိနေတဲ့ခါကျတော့သူ့ရဲ့စိတ်ကအဲ့မှာရောက်တာပေါ့နော်ဆိုရဲခါကြတော့အဲ့လိုမျိုးတွေမရှိဘူးဆိုရင်တော့ခုနကကျွန်တော်တို့ပြောခဲ့ကြတယ်ဒီမူရစေဘွားတို့တခြားဟိုအရက်ပေါ့နော်နောက်ပြီးရင်လည်းဒါအပျော်ပါလိုက်စားတာအဲ့လိုမျိုးနောက်ဆုံးဒီ night club တို့ဘာလို့ပေါ့နော်ဒါမျိုးတွေ night club တို့ဘာလို့ကလည်းလုံချုံဆိုရင်တော့ကျွန်တော်တို့ပြဿနာရှိတာပေါ့နော်နေပါဆိုရင်တော့ဒါလူငယ်ပါဝပျော်ကြတာဖြစ်တဲ့ဆိုပြဿနာမရှိတဲ့ခါကြတော့ခုနကသူတို့ရဲ့ဒီတော်လှန်ခြင်းနဲ့စိတ်တွေဒီခွန်အားတွေကိုပေါ့နော်ဒီတောင်းတဲ့ဘက်တွေဒီအားကစားဒီပညာရေးနောက်အလုတ်ကင်ဘက်ကိုဒါတွန်းပေးနိုင်မယ်ဆိုရင်တော့ဒါဒီပြဿနာကိုကျွန်တော်တို့ကကျေးရှင်းနိုင်မယ်ပြင်နိုင်ငံတိဆောက်ရေးမှာပါဒါလူငယ်တွေအတွက်ခွန်အားရလိမ့်မယ်လို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးပွဲဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလည်းရှိနေပါတယ်။ကိုခမောင်လွင်ဖြစ်ပါတယ်။ကိုခမောင်လွင်ရဲ့သဘောထားလည်းဆွေးနွေးနိုင်မှာလားခင်ဗျာ
။ကျွန်တော်မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရှိတဲ့အကြောင်းရတော့ကျွန်တော်ရေးတော့ထပ်ဆောင်ရဝန်ထမ်းရသည်အမေသိမ့်ပါဆောင်ရွက်တဲ့ခြင်းဖြစ်သည်။ကျွန်တော်ရေးတော့ထပ်ဆောင်နေရတယ်။အထက်ကအမေတို့တွေရင်မဖြစ်ရှိဘူး။အချိန်မီတာစီရင်အချိန်မီဖေဖော်ဝါရီလဟိုတဲ့တာဝန်ဒီရဲဆက်တော့ကြပြီကျောင်းမြန်မာနိုင်ငံရဲ့အခြေအနေကတော့အဲဒီတရားဝင်စုံမှုရှိအရင်ကြောင်းရတော့လူမျိုးဝန်ထမ်းတွေရဲ့တာဝန်အားတာဝန်ရဆက်တော့မှုခွဲနေအမေဒီကဆက်တော့တဲ့အပြင်မျိုးတွေဖြစ်နေကြအကျွန်တော်ဒီမှာတရားဝင်စုံမှုကိုခံတားလို့ဖြစ်နေပါရဲ့ခင်ဗျအနောက်နိုင်ငံတို့ဒီနိုင်ငံတွေကဆိုရင်ကျွန်တော် တောင်းရထမ်းအောင်လေတောင်းလို့ဒီကောင်းတော့လေယူနီကောင်းဦးတဲ့အတိုင်းပဲကျွန်တော်တို့တောင်းလို့အပြည့်တော့ထမ်းအောင်ပြီးတော့ပြည့်ကြတာပြည့်ရခင်ဗျာတောင်းရခင်ဗျာ
โอเคคุณคมานุเยปาวินซุนเน่ไปละเจซุบอกูเจนเรา Facebook ปัวนี่ไปเสร็จပြီးတော့မှတ်ချက်တွေပြဖို့ထားတာတချို့ကိုလည်းပေါ်ပြခြင်းပါတယ်ကိုရန်နိုင်စာတချို့အရင်ဖတ်ပြပေးပါဦးခင
်ဗျဟုတ်ကဲ့ပါကိုမြင့်ကြောင်ဆိုတဲ့အကောင့်ပန်ရှင်ကတော့ခင်မီတိုးတက်လာတာနဲ့အမြကိုကျင်တရားတွေအမိဘရဲ့အဆုံးအမတွေရော်ပါလာပြီးအပြင်ထွက်တာနဲ့ဒုတ်သားလက်နက်ကတပါတယ်ပါလာတယ်စိတ်တက်တွေပြုပြင်ပေးဖို့အဓိကကြပါတယ်တဲ့နောက်ပြန်ဆောင်권လေးရကျင်တယ်ဆိုတဲ့အကောင့်ပန်ရှင်ကတော့နိုင်ငံတော်ရဲ့ခေါင်းဆောင်တွေကနိုင်ငံတော်တိုးတက်ရေးကိုအသွန်ခွန်ဆိုင်ဆောင်ရွက်နေချိန်မှာပြည်သူလူထုအနေနဲ့ညီညွတ်ညွတ်နဲ့တဦးနဲ့တဦးချစ်ချစ်ခင်ခင်စီစီလုံးလုံးမနေဘဲအခုလိုပြုမှုတဲ့ဆိုတာတိုင်းပြည်နဲ့လူမျိုးဂုံတိတ်ခါကိုချသလိုဖြစ်နေပါတယ်တဲ့မဖြစ်တဲ့ကိစ္စတွေပါဆိုပြီးပြောထားပါတယ်နောက်ဤချောဆိုတဲ့အကောင့်ပိုင်ရှင်ကတော့ရဲရင်အားတိုးချဲ့တင်ပါတယ်မြမပြည်မှာလူမိုက်တွေများပြီးရဲကနဲနေပါတယ်ပြဿနာဖြစ်ရင်ရဲတွေကလူမိုက်တွေကိုမနိုင်ဘူးကြောက်နေရတယ်ရုပ်ရှင်တွေကလို့အားလုံးတက်ပြီးဖြတ်ပြီးမှနောက်ဆုံးမှရဲရရောက်လာတာကြီးပဲဆိုတော့ရဲရင်အားတိုးချဲ့ပါလူမိုက်တွေကိုနှိမ်နှင်းစွာပြက်ပြက်သွားသားနှိမ်နှင်းပါလူကြီးသားသမီးတွေလူကြီးသားသမီးတွေမိမဆုံးမဖာမဆုံးမတွေအပါဝင်ပေါ်တဲ့မြန်မာပြည်သူအားလုံးကအေးချမ်းချမ်းပဲနေကြကြတယ်သူတွေကြီးပါဆိုပြီးတော့ပြောထားပါတယ်။နောက်ဦးမြင့်သိန်းဆိုတဲ့အကောင့်ပိုင်ရှင်ကတော့အာနာရှိငွေရှိတဲ့မိသားစုအတိုင်းဝန်းမှပေါက်ဖွားလာသောလူတစုကြောင့်ဖြစ်ရတာမို့တရားဥပဒေမိဘတွေကစပြီးလိုက်နာတင်ပါပြီတဲ့။တရားဥပဒေစိုးမိုးမှုလူသားချင်းခင်ရင်းနှီးမှုရှိတင်ပါပြီဆိုပြီးတော့ပြောထားပါတယ်ဗျာ
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဒီ Facebook မှတ်ချက်တချို့နဲ့ပတ်သက်ပြီးဒီအမှုနဲ့ပတ်သက်လို့ဟိုဒီ Facebook မှတ်ချက်တွေအပြင်တခြားလူမှုကွန်ရက်တွေမှာရေးနေတာတွေလည်းကျွန်တော်တွေ့ရပါတယ်ဒီထဲမှာဆိုလို့ရှိရင်လည်းဒီငွေချစ်တဲ့နိုင်ငံတိုင်ဝမ်ကသားသမီးတွေလူငယ်တွေကဒီရရန်ကကလည်းရဲဆဲလုပ်တဲ့ဆိုတော့အမြင်တွေလည်းတွေ့ပါတယ်ဆိုတော့ဟိုငွေများတရားနိုင်ဆိုတော့အမြင်မျိုးနဲ့မြန်မာနိုင်ငံတရားစီရင်ရေးပေါ်တန်တရားအမြင်တွေနဲ့ပြောရတယ်လည်းရှိပါတယ်ဒီနေ့မှာဆရာဦးသိန်းတန်းဦးသဘောတော့ကျွန်တော်ကြားချင်ပါတယ်အခုတကယ်တော့ဒီငွေချစ်တဲ့နိုင်ငံတိုင်ဝမ်နဲ့မကပါဘူးအာဏာပိုင်တိုင်ဝမ်ပညာနဲ့ပတ်သက်လို့ရှိရင်လည်းအမှုတွေကိုဟိုဒါဘယ်လိုပြောမလဲတော့ရေစုံရေပြားမဖြစ်ဘဲနဲ့အပြားရှုသွားတယ်ဆိုတော့ကိစ္စမျိုးတွေကျွန်တော်မကြာခဏကြားရတယ်ဆိုတော့ဒါတွေကလည်းတရားစီရင်ဒီတရားဥပဒေစိုးမိုးရေးမှာဘလောက်တောင်များအဟံဒါအခက်အခဲဖြစ်နေလဲဆရာ
ဒါတော့ဖြစ်တာပေါ့ဗျာဟိုတရားစီရင်ရလည်းပဲဟိုလွတ်လွတ်လွတ်လပ်လပ်ကင်းလို့ရှိတယ်ဆိုပေမဲ့ဒီတရားစီရင်မှနဲ့ဆိုတာကခီအားပေးဒီပြည်စီမပေးဒီပြည်စီအုပ်ချုပ်ရေးမှနဲ့ဟိုငဲ့ကြည့်ရတာကြီးပါပဲဒါလောက်ရတယ်ဥရိယလောက်ရတယ်ဆိုတာလဲထွတ်တော်ကဥပဒေမှန်နေငါလောက်တာအတိုင်းလောက်ရတာလောက်တဲ့အခါကျတော့ဥပမာအားဖြင့်ခြင်တိုင်းမပေါက်ခြင်တိုင်းမလုတိုင်းတာမျိုးတွေရှိတယ်ဟောတကူဥပမာကျွန်တော်အခုလိုက်ပါဆောင်ရနေတဲ့ဟိုနိုင်ငံတော်တိစ္ဆာဖောက်ပြဲပုံကံမှုလို့အမှုမျိုးတွေမှာတရားစွဲတာကအုပ်ချုပ်ရေးအာဏာပိုင်မှာသမရရဲ့ညီသားချင်းနဲ့ဒီတဲကြီးကတရားစွဲတဲ့အမှုမျိုးတွေမှာဗတိယခံကိုစစ်ကြောရေးမှာရဲနဲ့ဒီဘက်တရားအဖွဲ့တွေကနှိမ့်နှိမ့်ဆက်ပြီးတော့မေးတဲ့ထွက်ချက်တွေဟာတရားဥပဒေမညီဘဲနဲ့ဓာရီကိုရှာပွေးပုံစံနဲ့သိမ့်ပြီးတော့တပ်ပင်ခံကျင့်သွင်းတဲ့အပေါ်မှာလည်းတရားရုံးကကျွန်တော်တို့ကန့်ကွက်တော်လဲဥရီနဲ့မညီပေမဲ့လက်ခံနေရတယ်အဲ့လိုတပ်ပင်ခံထောက်ထားမရှိပေမဲ့အကြောင်းကြောင်းထောက်ထားပြီးတော့အဲ့ဒီလိုထွက်ချက်တွေပေါ်မှာအခြေခံမှုတွေအပြစ်ပေးနေရတဲ့အနေအထားတွေဖြစ်နေတဲ့အခါကျတော့တရားစီရင်ရတယ်ပဲဥရီကြီးတော့အကုန်မလုပ်နိုင်သေးတဲ့အနေအထားမျိုးပဲဗျာ
ဟုတ်ကဲ့ပါဆရာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီ email နဲ့ပေးပို့ပြီးဆွေးနွေးထားတဲ့ပုံကိုတချို့လည်းရှိပါတယ်သူတို့စာရီကိုလည်းပေါ်ပြချင်ပါအရင်ဆုံးကတော့ဒဂုံမျိုးသစ်ကဦးလာထွန်းရဲ့စာကိုမဆုမွန်ဖတ်ပြပေးပါဦးခင
်မျိုးလေကောင်မှာလူငယ်တဦးကိုလူတစုကဝိုင်းရိုက်တက်တဲ့ဆိုးဝါးတဲ့သတင်းတရက်ကိုအခြေခံပြီးအင်မတန်လေးနက်တဲ့ဥပဒေစိုးမိုးရေးအကြောင်းပြောဖို့ဆိုရင်ဒီတီးတန့်မှုကင်းတရက်ကဘလောက်အထိတက်ရောက်မှုရှိတာကိုပြဆိုနေတယ်လို့အရင်ပြောချင်တာပါထင်ရှားတဲ့အခြေခံဥပဒေကျွမ်းကျင်သူဥပဒေပညာရှင်ဦးကိုနီကိုစစ်ဘော်ဟောင်းတစုဦးစီးစီစဉ်မှုနဲ့တကယ့်အထင်ကရရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်မှာပစ္စတိုတနက်နဲ့အနီးကပ်လောက်ကျန်တက်ဖြတ်မှုကအစာမကြခင်ကမှဖြစ်ပွားခဲ့တဲ့ကြားပြည်နယ်ကတိုင်းရင်းသား KNPB တပ်ဖွဲ့ဝင်3ဦးနဲ့အရက်သား2ဦးကိုစစ်တပ်ကပြစ်ဒတ်မှုတွေဟာတာမန်ရာဇဝတ်မှုကင်းတသက်မဟုတ်တော့သလိုဥပဒေစိုးမိုးရေးကိုအခြေခံတဲ့ဒီမိုကရေစီစနစ်အတွက်ပါကြီးကျယ်လေးနက်တဲ့စိန်ခေါ်မှုတွေပါဥပဒေစိုးမိုးရေးဆိုတာအပေါ်ယံပြောဆိုနေလို့မရပဲဥပဒေထိန်းသိမ်းရေးနဲ့တရားစီရင်ရေးဆိုင်ရာစနစ်ကြတဲ့ဖွဲ့စည်းမှုနဲ့တီးခြားလွတ်လပ်တဲ့အဖွဲ့အစည်းတွေကိုအခိုင်အမာဖွဲ့စည်းတည်ထောင်နိုင်မှုအပေါ်အဓိကအခြေခံကြတာလည်းဖြစ်ပါတယ်ဥပမာတရားရေးဝန်ကြီးဌာနနဲ့တီးခြားလွတ်လပ်တဲ့တရားရုံးများဥပဒေအကျိုးစာအဖွဲ့များရှေ့နေများအပြင် စစ်မိတ်အာဏာကကင်းလွတ်တဲ့ဥပဒေနဲ့အညီအုပ်ချုပ်ရေးအဖွဲ့ပြည်သူ့အုပ်ချုပ်ရေးအောက်မှာစစ်မိတ်မျိုးမဟုတ်တဲ့ဥပဒေကိုလုံးဝလိုက်နာရမယ်အယက်သားပြည်သူရဲအဖွဲ့ဥပဒေအရထိန်းသိမ်းရတဲ့အကျင့်တော်များကိုစနစ်တကျဖွဲ့စည်းထားရန်လိုအပ်တာပါတာဝန်ယူမှုတာဝန်ခံမှုအာမခံနိုင်တဲ့လွတ်လပ်တဲ့သတင်းရယူခွင့်နဲ့ထုတ်ဖော်ခွင့်နဲ့စနစ်တကျဖွဲ့စည်းတည်ထောင်နိုင်ခြင်းမရှိသေးသမျှစံစင်ရာကြီးပွေလိုက်ဆိုသလိုပေါ်ပင်ဖြစ်ရပေါ်မှာပဲစဉ်စားလောက်ကိုင်းနေသမျှဖြစ်ရတဲ့ဟာအကြီးတန်းအယုတ်ဆိုးစွာဖြစ်နေမယ်လို့ပဲပြောချင်တာပါ
ဟုတ်ကဲ့ကျေးဇူးပါဒါတော့ဦးလာထွန်းတခုမျိုးသက်ကပေးစာပါကျွန်တော်နောက် Facebook မှတ်ချက်တချို့လည်းရှိပါတယ်သူကတော့မထွေးပါသူကတော့မြန်မာနိုင်ငံမှာဥရေထက်မြည်သူမှမရှိရဆိုတော့တရားဥပဒေစိုးမိုးရေးမရှိသေးရွေးငွေချင်းနဲ့အနာကိုအကောက်ွက်ယူပြီးဒုစရိုက်ကျူးလွန်သူတွေဆက်လက်များပြားနေမှာပါတဲ့ခိုင်မာတဲ့ဥပဒေသေးရေးဆွဲပြီးဥပဒေအောက်မှာပြည်သူတရားလုံးတိကျလိုက်နာလေးစားမှာဖြစ်ပြီးပြစ်မှုကျူးလွန်သူမြည်သူမဆိုဥပဒေကမျက်နှာမလိုက်ပဲထိရောက်စွာအရေးယူဖို့လိုပါတယ်လို့ရေးပါတယ်နောက်သူကတော့ဝေလူစော်ဆိုတဲ့အကောင့်ပါရှင်မှာသူကတော့ပြည်ထဲဝန်ကြီးနဲ့အာဏာရှင်စစ်ဆိုးရအောင်မေးသင့်ပါတယ်တရားဥပဒေကသူတို့လက်ထက်မှာပဲရှိပါသေးတယ်ဗျာဆိုပြီးသူကရေးပါတယ်နောက်တူကတော့ကျွန်တော်တို့ဒီအမေရိကန်ပြည်တော်စုကမောင်တက်တနာရဲ့ဘေးစာဖြစ်ပါတယ်ကိုအောင်ဖတ်ပြပေးပါဦးခင
်ဗျပြည်ထရေးနဲ့တရားစီရင်မှန်းနိုင်တွေအစိုးရအုပ်ချုပ်မှုအောက်မှာတည်ရဲမရှိသမျှကာလပတ်လုံးတရားဥပဒေစိုးမိုးရေးအတွက်ပြည်သူတွေရဲ့ယုံကြည်မှုနဲ့ပူးပေါင်းဆောင်ရွက်မှုတွေအပြည့်အဝရနိုင်ဖို့အလွန်ခက်ခဲပါတယ်အထူးသဖြင့်အလုပ်ကိုင်တွေရှာပါပြီးစာဝတ်နေရေးခက်ခဲနေတဲ့အခုလိုအချိန်မျိုးမှာလူတွေရဲ့စိတ်ပိုင်းဆိုင်ရာတွေတည်ငြိမ်မှုမရှိတဲ့အတွက်ဒလိုမှုကင်းမျိုးတွေနေရာဒေသအနှံ့ဖြစ်ပွားနေတာနှစ်ပေါင်းများစွာကြာခဲ့ပါပြီအဆိုးဆုံးကတော့ဒလိုထင်းထင်းရှားရှားလူတက်မှုတွေကိုပြည်သူတွေယုံကြည်စိတ်ချရလောက်အောင်ဖော်ထုတ်ဖန်ဆီးတာမျိုးမရှိတဲ့အပြင်ဖန်ဆီးမိသူတွေကိုအပြစ်ပေးအရေးယူတဲ့အပိုင်းတွေမှာလည်းအာဏာပိုင်တွေနဲ့နှီးစက်သူတွေငွေရှင်ကျေးရှင်တွေဖြစ်နေရင်ပြစ်မှုကျူးလွန်ခံရသူတွေဘက်ကဥပဒေရဲ့အကာအကွယ်ပေးမှုတွေဆုံးရှုံးခံရမယ့်အဖြစ်တွေဟာကျွန်တော်တို့ပြည်သူတွေရဲ့ရင်ထဲဆွဲရင်နေပြီဖြစ်ပါတယ်တရားစီရင်ရေးစနစ်ဘလောက်ဆိုးဝါးနေတယ်လဲဆိုရင်တရားခံရဲ့ပုံမှန်တွေဘလောက်ကြီးကြီးတရားခံရဲ့နောက်ကျောင်းကိုကြီးပြီးပုံမှန်တွေပြောင်းလဲသွားတဲ့ကြပါတယ်အခုပဲကြည့်ပါဦးဥပဒေပညာရှင်ဥကိုနီကိုလှုပ်ကြံခဲ့ကြတဲ့တရားခံတွေကိုယုံထုတ်လာတဲ့ပုံတွေနဲ့နိုင်ငံတော်လှုပ်ကြံမှုကြံစည်ထားကြတဲ့ဖြိုးကိုကိုတင်ဆန်းအဖွဲ့ကိုအထူးအကျဉ်းသားတွေလိုထောင်ထဲမှာချုပ်ထားတဲ့ပုံတွေကအထင်ရှားပါနောက်ပြီးကျွန်တော်တို့ပြည်သူတွေရဲ့အားနည်းချက်တစ်ခုကတရားခံကိုမမီမချင်းဖမ်းဆီးပေးဖို့နဲ့တရားမျှတစွာအမှုစီရင်ပေးဖို့သက်ဆိုင်ရာအာဏာပိုင်တွေကိုတွန်းအားမပေးကြဘဲသူဝကြွေးရှိလို့ခံရတာပဲလို့ကံကိုပုံချရကြတဲ့အယူဆဟာမှန်ကန်တဲ့တရားစီရင်ရေးစနစ်မဖြစ်အောင်လှုပ်လိုက်တယ်လို့ဖြစ်နေတယ်လို့ယူဆမိပါတယ်။နောက်ဆုံးပြောရရင်တနည်းတခြားယိုယွင်းလာနေတဲ့တရားဥပဒေစိုးမိုးရေးတည်ငြိမ်လာဖို့အတွက်ပြည်ထရေးကိုအရက်ဖက်အစိုးရအုပ်ချုပ်မှုအောက်တည့်ရက်ရောက်ရှိအောင်ပြည်သူကိုယ်စားလှယ်တော်တွေဥပဒေပညာရှင်တွေအရက်ဖက်လူမှုအဖွဲ့အစည်းတွေအားလုံးညီညီညွတ်ညွတ်ပူးပေါင်းအပြေရှာတဲ့မှာကြောင်းတင်ပြလိုက်ရပါတယ်။
ဟုတ်ကဲ့သူကတော့သူ့စာထဲမှာဒီတရားဥပဒေစိုးမိုးရေးမှာအုတ်ချက်မှုစနစ်ဒီအထူးသဖြင့်ဖွဲ့စည်းပုံပြဿနာကိုသူကထောက်ပြထားရှိပါတယ်ဒါပေမဲ့လက်တလုံးမှာဒီဖွဲ့စည်းပုံအခြေပြင်ဆင်ရေးဆိုတာလည်းလက်တလုံးမှာဒီရွှေပြည်တော်မြောက်တိုင်းဝေးလို့အခြေအနေမျိုးဖြစ်နေတော့ဒီလိုမလုံငန်ငယ်ဆက်ချားမှာရောဒီလိုကြီးတဲ့ရုပ်ဆိုးတဲ့ရာဇဝတ်မှုတွေမှုခင်းတွေချဆင်းဖို့တရားဥပဒေစိုးမိုးဖို့ဆိုရင်ဘာတွေများလုပ်နိုင်တာရှိမလဲဆရာဦးသိန်းသန်းခင်ဗျဟုတ်ကဲ့
ဗျအဲ့ဒါတော့ဟိုခုနကပြောတဲ့အချက်ပါပဲဗျဟိုနောက်ဆုံးကြရင်တုံရင်းကဒီလားလားဆိုင်တာဒီမူတာဖွဲ့စည်းပုံအခြေခံဥပဒေရှိနေတော့ပြည်ထရေးဝန်ကြီးဌာနကဒီအရတားစုကလက်အောက်မှာမရှိဘူးရဲကဒုံကျော်ကြီးတာဝန်ခံတဲ့ရဲအဲ့အောက်မှာမရှိဘူးမရှိတဲ့အခါကျတော့လူထုကလည်းပဲသူတို့ကိုပူးပေါင်းဆောင်ရွက်တဲ့အနေအထားမျိုးမရှိဘူးကျွန်တော်တို့ရဲ့စစ်စနစ်က Civil Policing မဟုတ်ဘဲနဲ့ Military Policing ပေါ့ဗျာ Separate ဖြစ်နေတဲ့အခါကျတော့လူထုကိုအခြေမခံနိုင်ဘူးသူတို့ရဲ့လက္ခဏာချက်ရကွာအမှန်ကဒီရာဇမှုကြဆင်းရုပ်တရားဥပဒေစိုးမိုးဆိုတာအပိုင်းဟာပြည်သူလူကြီးပါဝင်တာအောင်ပူးပေါင်းဆောင်ရွက်နာနိုင်တဲ့အနေအထားမျိုးဖြစ်မှာကျွန်တော်တို့အောက်မြင်မှာဖြစ်တော့အဲ့တော့ရဲဘူးအပြင်ကြောင်းပြီးတော့ပြည်သူဖြစ်တဲ့လက္ခဏာပါတဲ့ပြည်သူရဲဖြစ်အောင်လုပ်နိုင်မှသာဒီဒါအတိုင်းတရားတစ်ခုကြီးကျွန်တော်အောက်မြင်တယ်လို့ပြောချင်တယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆရာဦးတိရသူရဲ့သဘောထားကိုခင်ဗျကျွန်တော်တို့ဒီဖွဲ့စည်းပုံမပြောင်းနိုင်ရေးဆက်ချားမှာကျွန်တော်တို့လိုတရားဥပဒေစိုးမိုးရေးအတွက်လုပ်နိုင်တဲ့နည်းလမ်းဘာတွေရှိမလဲ
အဓိကဗျာဟိုကျွန်တော်တို့ရဲလုပ်ငန်းတွေနဲ့ရဲတပ်ဖွဲ့ကိုပြည်ပြန်ပြောင်းလဲဖို့လိုတယ်အဲ့ဒါလေဗျာအခုကျွန်တော်လေအခုဒီဘောင်သတိကြီးအုပ်ချုပ်ကြောဦးဆောင်တဲ့အရာဒါဆိုကတက်လာတော့မှကျွန်တော်ဒါဟိုရဲတပ်ဖွဲ့ကသူကြောင်းလဲမှုတွေလုပ်နေတာအချိန်ဟိုရက်သွားတယ်လို့ကျွန်တော်အဲ့လိုခံစားမိတယ်ဘာဖြစ်လို့လဲဆိုတော့ဒီကျွန်တော်တို့လူထုအခြေပြုရဲလုပ်ငန်းတွေဆိုတာအရင်တော့ဥဒေသိက်လက်ထက်တော်တော်လုတ်ခဲ့တာကျွန်တော်သတိထားမိတယ်ဟို EU နဲ့ပူးပေါင်းပြီးတော့ကျွန်တော်တို့လိုအပ်တဲ့ training တွေလုပ်တာရဲတပ်ဖွဲ့ရဲ့ကြောင်းလဲ ဘာပြည့်ရင်တောင်းလဲရေးတွေလောက်တာဒီကျွန်တော်တို့သတိထားမိတယ်တော်တော်ဒီကမှာအဲ့လောက်အင်တိုင်းအားတိုင်းလောက်တာမတွေ့တော့ပဲအပြင်ကျွန်တော်တို့ဒီဆော့ပြောတယ်ဒီပြည်သူလူထုအခြေပြုရဲလုံငန်းတွေကတော့ကျွန်တော်ဟိုသတိထားပြီးလောက်အောင်မတွေ့တော့ဘူးဗျာဟိုချင်းပြောရင်မရှိတော့မရှိတော့ဘူးလို့ကျွန်တော်ထင်တယ်ဘာဖြစ်လို့ဆိုတော့ဒါကြောင့်လဲပြည်သူလူထုကြားမှာကျွန်တော်တို့ဒီလိုမျိုးဟလာပြဿနာတွေကဟိုထိန်းချုပ်လို့မရတာကြိုတင်ကာကွယ်လို့မရတဲ့အနေအထားတွေဖြစ်လာတာပေါ့ဗျာဆိုတော့ဟိုအဓိကတော့ဗျာဟိုကျွန်တော်တို့အချိန်ကဥပဒေအရဆိုလို့ကျွန်တော်ရှင်ပြည်ထရေးဝန်ကြီးကိုအော်ကျွန်တော်တို့ဒီတမရောကနေပြီးတော့နံပြီးတော့ဟိုပါဘောနော်ဟိုဟိုမိစင်းတင်သွင်းပြီးတော့သူ့ခန့်အပ်တာပေါ့ဒါပေမဲ့တမလာကကျွန်တော်ထင်တယ်ပြည်ထရေးဝန်ကြီးကိုဟလာဟိုကောင်းကောင်းကျွန်တော်တို့အမိန့်ပေးလို့ရမယ်ကောင်းကောင်းဟိုချင်းချုပ်လို့ရမယ်ကျွန်တော်တို့ဟိုသူ့ကိုပြည်ရင်တောင်းလဲနေပတ်သက်အမိန့်ပေးလို့ရတယ်လို့ကျွန်တော်နားလဲပါတယ်ဗျာဘာလို့တမရောကသူ့ရဲ့ပြည်နယ်ပြောကြောင်လေဆိုတော့ကျွန်တော်ကဒီပြည်ထရေးဝန်ကြီးဌာနနဲ့ရဲတပ်ဖွဲ့ကိုကျွန်တော်တို့ဒီပြည်သူအခြေပြုပေါ့နော်ရဲလုံငန်းတွေလုံခြုံရေးလုပ်ငန်းတွေတရားဝင်စုမွေးလုပ်ငန်းတွေကြောင်လေပြည်ကြောင်လေကိုကျွန်တော်ဒီနေ့နက်နက်ဆိုင်ဆိုင်နဲ့ကျွန်တော်တို့ဘာဟာဗျူဟာရှိရှိပေါ့နော်စကြလှုပ်ဖို့လို့ရဲအဲ့လိုလှုပ်ရင်တော့ကျွန်တော်အောင်မြင်မယ်လို့ထင်ပါတယ်ဗျ
ဟုတ်ကဲ့ပါဝင်ဆွေးနွေးပြည့်တဲ့ဒင်းနာဆရာဦးတီယာတွေလူခွေရှင်နေဦးသိန်းတန်းမြန်မာရေးသုံးသက်သူဦးစည်းရဲ့သူအီးမေးလ်တွေ Facebook တွေကမှတ်ချက်ပေးပို့တွေနဲ့တော်တာရှင်နေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ